လက်ရှိ32ရင်းရောက်အာဆီယံထိပ်သီးညီလာခံအပြီးထုတ်ပြန်တဲ့အာဆီယံသဘောထားကြီးညာချက်ရဲ့မူကြမ်းမှာနိုင်ငံတကာစောင့်ကြည့်နေတဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့စိုးရိမ်ရောက်ထက်သွင်းဖော်ပြထားခြင်းမရှိတဲ့အတွက်လူခွင့်ရေးအဖွဲ့တွေကပြစ်တင်ဝေဖန်လိုက်ပါတယ်။ရိုဟင်ဂျာရေးအာဆီယံညီလာခံအပြင်ဆွေးနွေးကြကြသလိုအာဆီယံနဲ့ကုလသမဂ္ဂညီလာခံမှာလည်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကရိုဟင်ဂျာဒုက္ခသည်ပြဿနာဖြေရှင်းရေးဟာအာဆီယံဒေသအတွက်အရေးကြီးတဲ့အကြောင်းသတိပေးခဲ့ပေမဲ့အခုလိုအာဆီယံရဲ့မူကြမ်းထဲမှာတော့ရိုဟင်ဂျာရေးကိုထည့်သွင်းထားခြင်းမရှိခဲ့တာပါ။နိုင်ငံရေးငါဆက်ပြီးတော့တင်ပြပါလိမ့်မယ်
။ဖိလစ်ပိုင်နိုင်ငံမှာနိုဝင်ဘာလ17ရက်နေ့ကနေ14ရက်နေ့ထိကျင်းပနေတဲ့အာဆီယံ10နိုင်ငံရဲ့ညီလာခံပြီးထုတ်ပြန်တဲ့ကြေညာချက်ရဲ့မူကြမ်းကိုသတင်းဌာနတွေကလက်ခံရရှိရမှာနှစ်လအတွင်းရိုဟင်ဂျာဒုက္ခသည်ပေါင်း6သိန်းကျော်အိုးအိမ်ဆုံးခွာပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတဲ့အချိန်တွေနဲ့ပတ်သက်လို့ထည့်သွင်းထားတာမတွေ့ရပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုအခြေအနေကိုနိုင်ငံတကာအသိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံမြန်မာဆိုရဘက်မှအာဆီယံကရည်တည်နေကြောင်းအာဆီယံပညာချက်မူကြမ်းကပေါ်ပြနေတယ်လို့ဒေတာတွေကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒါ့အပြင်ဒီပညာချက်မူကြမ်းမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလည်းထည့်သွင်းပေါ်ပြခြင်းမရှိသလိုရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးလူသားချင်းစာနာမှုအထောက်အကူပေးရေးရရှိမှုအရေးကြီးကြောင်းကိုသာစာပိုက်တစ်ပိုက်အနေနဲ့ပဲထည့်သွင်းပေါ်ပြထားပါတယ်။ဒီပညာချက်ကိုအာဆီယံအလှည့်ကျဥက္ကဋ္ဌဖိလစ်ပိုင်ကအဓိကတာဝန်ယူရေးဆွဲခဲ့တာပါ။ရိုဟင်ဂျာဒုက္ခသည်အရေးကိုမူကြမ်းမှာဖော်ပြထားခြင်းမရှိပေမဲ့တနင်္လာနေ့ကပြုလုပ်တဲ့အာဆီယံနဲ့ကုလသမဂ္ဂထိပ်သီးဆွေးနွေးပွဲမှာတော့အထွေထွေမှုချုပ်ဂူတာရက်စ်ကရိုဟင်ဂျာဒုက္ခသည်အရေးဖြေရှင်းဖို့အရှိတောင်အရှဒေသအတွက်အရေးကြီးကြောင်းအခုလိုသတိပေးခဲ့ပါတယ
်။ I cannot hide my deep concern with the dramatic movement of hundreds of thousands of refugees from Myanmar to Bangladesh. It is a worrying escalation in a protracted tragedy.And the potential source of instability in the
မြန်မာနိုင်ငံဘက်ချမ်းမာကြမ်းဖက်မှုတွေကြောင့်ထိတ်လန့်ကြောက်ရွံ့ပြီးတော့တိတ်ငဲ့ချီတဲ့ဒုက္ခတွေတွေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးကြတဲ့အချိန်တွေပေါ်မှာကျွန်တော်ရဲ့အလွန်မင်းဆိုရင်မကင်းဖြစ်မှုကိုကျွန်တော်ဖုံးကွယ်မထားနိုင်ပါဘူးအတိဒုက္ခရောက်နေကြတဲ့အချိန်တွေကြာမြင့်လာတဲ့အမျှဆိုရင်ပေါ်ရအချိန်တွေမြင့်တက်လာပြီးတော့ဒေသတွင်းမတည်မငြိမ်ဖြစ်ဖို့နဲ့အဆွန်ရောက်ကြမ်းဖက်မှုတွေအတွက်အခြေခံပင်ရင်းဖြစ်လာနိုင်ခြင်းရှိနေပါတယ်
ဒါပြင်ရိုဟင်ဂျာဒုက္ခသည်ပြဿနာလို့အရေးကြီးတဲ့ပြဿနာတွေဖြေရှင်းပြီးဒေတာတွေရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးပေါ်ဆောင်နိုင်မှ2015အာဆီယံမျှော်မှန်းချက်ကိုအရောက်လှမ်းနိုင်မှာဖြစ်တယ်လို့လည်းကုလအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲမနေ့ကကျင်းပတဲ့အာဆီယံညီလာခံအတွင်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြောင်းမြန်မာဘက်ကတော့ကိုဖီအန်နန်အစီရင်ခံစာနဲ့အညီအကောင့်ထဲပေါ်ဆောင်ရွက်နေတဲ့အကြောင်းနဲ့လူသားချင်းစာနာမှုအကူအညီတွေကိုလက်ခံကြိုဆိုတဲ့အကြောင်းပြောကြားခဲ့တဲ့အပြင်ဘင်္ဂလားဒေ့ရှ်နဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးပြတာနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေပြည်내နေရာခြားသားရေးကိုသတင်းပတ်သုံးပတ်အတွင်းအပြည့်အစုံလှုပ်ဆောင်သွားမယ်အကြောင်းဖိလစ်ပိုင်သမ္မတရဲ့ပြောခွင့်ရဟယ်ရီရော်ကီကသတင်းတောက်တွေကိုအတည်ပြုပြောကြားခဲ့ပါတယ်။ဒါ့အပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဆွေးနွေးပွဲမှာအနည်းဆုံးအာဆီယံအဖွဲ့ဝင်နှစ်နိုင်ငံကတင်ပြခဲ့တယ်လို့လည်းသူကအခုလိုပြောပါတယ
်။ I don't want to make a mistake here but It was raised I believe by
ဒါနဲ့ပတ်သက်လို့ကျွန်တော်အမှားမခံနိုင်ပါဘူး။အနည်းဆုံးတော့နှစ်နိုင်ငံဓမ္မမှုသုံးနိုင်ငံလောက်ဆွေးနွေးခဲ့ကြပါတယ်
။အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာမွတ်စလင်အများစုနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊စတဲ့နိုင်ငံတွေကရိုဟင်ဂျာကိစ္စကိုအလေးပေးပြောဆိုကြတဲ့နိုင်ငံတွေဖြစ်ပါတယ်။အခုလိုအာဆီယံပြည်ညာချက်မူကြမ်းမှာရိုဟင်ဂျာအကျယ်တဲကိစ္စထည့်သွင်းဖော်ပြခြင်းမရှိတဲ့အပေါ်နယူးယောက်အခြေစိုက်နိုင်ငံတကာလူခွင့်ရေးစောင့်ကြည့်ရေးဖွဲ့ Human Rights Watch ရဲ့အာရှရေးရာတာဝန်ခံ Brett Adams ကအာသမီကြောင့်ဝေဖန်လိုက်ပါတယ်
။ Yeah, it is shocking and incredible that ASEAN fails to mention the Rohingya crisis directly in their draft statement.This is the world's worst humanitarian and human rights crisis right now.
အာဆီယံနေနဲ့သူတို့ရဲ့ကြေညာချက်မူကြမ်းမှာဖရိုယာဒုက္ခသည်အကျက်တဲနဲ့ပတ်သက်လို့တိုက်ရိုက်ထုတ်ဖော်ပြောဆိုမှုပြတ်ကွက်ခဲ့တာကိုကျွန်တော်တို့တုံ့လုံးစိတ်ပြတ်မိသလိုမျိုးကြီးနိုင်အောင်ဖြစ်မိပါတယ်။အခုချိန်မှာကမ္ဘာပေါ်မှာအဆိုးအဆုံးလူသားချင်းစာနာမှုဆိုင်ရာဒုက္ခအကျက်တဲကြီးဖြစ်နေတာပါ။မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုလူပေါင်း6သိန်းကျော်ထွက်ပြေးခဲ့ကြပါတယ်။အများပြားသောဆုံးရှုံးခဲ့ကြသလိုရွာပေါင်း300ကျော်မိရှုဖျက်ဆီးခံခဲ့ရပါတယ်။အမေရိကန်အဖွဲ့ဝင်ဖြစ်တဲ့တရုတ်နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတော့ကျန်းဖတ်မှုတွေရပ်တန့်ဖို့တောင်းဆိုတဲ့မြန်မာရေးကြေညာချက်ထုတ်ပြန်နိုင်ခဲ့ပါတယ်
။ဟုတ်ကဲ့တစ်ဖက်မှာရောဒီအာဆီယံရဲ့ဝင်ရောက်မဆွတ်ဖက်ရေးမှုအရာဒီကိစ္စကိုထည့်သွင်းဖော်ပြတာရောမဖြစ်နိုင်ဘူးလားရှင်
။ Yes they are protecting each other because most ASEAN countries
ဟုတ်ပါတယ်သူတို့အချင်းချင်းအကာအကွယ်ပေးနေတာပါ။ဘာကြောင့်လဲဆိုတော့အာဆီယံဖွဲ့ဝင်နိုင်ငံအများစုဟာလူခွင့်ရေးနဲ့ပတ်သက်ရင်နာမည်ကောင်းမရှိကြပါဘူး။ဒါကြောင့်တကယ်လို့များသူများနိုင်ငံနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်မယ်ဆိုရင်အချိန်မှာ တခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေကသူ့နိုင်ငံနဲ့ပတ်သက်လို့ပြန်ပြီးလှုပ်ခိုင်းရမှာကိုအာဆီယံကောင်းဆောင်တွေကစိုးရိမ်ကြပါတယ
်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံနဲ့အမေရိကန်ထိပ်သီးဆွေးနွေးပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အတူတက်ရောက်နေတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီး Rex Tillerson ဟာရိုဟင်ဂျာဒုက္ခသည်အကျပ်တဲနဲ့ပတ်သက်လို့မြန်မာအစိုးရနဲ့ဆွေးနွေးဖို့နိုဝင်ဘာလ15ရက်နေ့ဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိလာမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေကိုကျွလွန်ခဲ့သူတွေတာဝန်ရှိသူတွေကိုအရေးယူဖို့ဖိအားပေးပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီအတော်တွင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဘူချုပ်မောင်မောင်စိုးနေရာမှာဗိုလ်မှူးချုပ်စိုးတင်နိုင်ကိုရုတ်တရက်အစားထိုးပြောင်းလဲခန့်အပ်လိုက်ပါတယ်။အခုလိုရခိုင်ပြည်နယ်ကိုကြီးကြပ်ကွက်ကဲနေတဲ့စစ်တပ်ထိပ်တန်းခေါင်းဆောင်အပြောင်းလဲနဲ့ပတ်သက်လို့အကြောင်းရင်းကိုတော့မသိရသေးပါဘူး။ကုလသမဂ္ဂဘက်ကတော့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုအပါအဝင်အခြားလူခွင့်ရေးဆိုင်ရာချိုးဖောက်ကျူးလွန်မှုတွေဟာ Crimes Against Humanity လူသားတို့ပေါ်ရာဇဝတ်ကျူးလွန်မှုမျိုးကြောင့်ဆွဆွဲပြောဆိုထားပါရဲ့ရှင်။